မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဗဟိုဥပဒေအကြံပေးတရားလွှတ်တော်ရှေ့နေကြီးဦးကိုနီကိုလှုပ်ကြံတက်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးတော့ဆွဆွဲဖမ်းဆီးခံထားရတဲ့သူတွေကိုဒီကနေ့ဒုတိယအကြိမ်မြောက်ရုံးထုတ်စစ်ဆေးပါတယ်ဒီကနေ့တရားခွင်မှာတော့တရားမဝင်လက်နက်ကင်ဆောင်မှုဆွဲချက်ကိုစပြီးစစ်ဆေးရဖြစ်ပါတယ်အပြည့်စုံကိုတရားရုံးမှာကိုရိုင်းသတင်းသွားယူထားတဲ့ဗီဒီယိုမြန်မာပိုင်းသတင်းတောက်မှတ်မိခါကပြောပြပေးပါလိမ့်မယ်
ရှင်းနေဦးကိုနီကိုလှုပ်ကြံတက်ဖြတ်မှုနဲ့ဆွဆွဲခံထားရသူတွေဖြစ်ကြတဲ့ဦးကြည်လင်းဦးအောင်ဝင်းစောဦးအောင်စောထွန်းတဲ့ဦးစရာဖြိုးတို့ကိုဖမ်းဆီးပြီးကြတဲ့ကဆိုရင်ဒီကနေ့တရားစစ်ဆေးတာဟာအမှုနဲ့ဆက်ဆက်ပြီးပထမဆုံးကြားနာစစ်ဆေးခဲ့တာပါဆွဲဆိုထားတဲ့ပုံမှန်တွေထဲမှာတင်တရားမဝင်လက်နက်ကင်ဆောင်မှုပုံမှန်နဲ့ပတ်သက်ပြီးစစ်စစ်ဆေးတာလည်းဖြစ်ပါတယ်အခုဖမ်းဆီးထားသူ၄ဦးထဲမှာဦးကြည်လင်းနဲ့ဦးအောင်ဝင်းစောတို့နှစ်ဦးကိုပဲလက်နက်ပုံမှန်တတ်ထားပြီးဦးအောင်စောထွန်းနဲ့ဦးစရာဖြိုးတို့မပါပါဘူးအဲ့ဒီတွေကမှဦးအောင်ဝင်းစောကိုဒီလက်နက်ပုံမှန်နဲ့တက်ပြီးတရားမစွဲတဲ့အကြောင်းတရားခွင်ထဲမှာတင်ပြခဲ့ပြီးတရားခွင်အပြီးမှာလည်းဦးအောင်ဝင်းစောနဲ့ဦးအောင်စောထွန်းတို့ရဲ့ရှေ့နေဦးအောင်ခိုင်ကသတင်းတောက်ကိုပြောပြခဲ့ပါတယ်
တော်တော်စီရစာရွက်စတမ်းအရောက်ကိုရဲဆွဲတာကတိန်းတာကတနက်ကုန်းကြည်တံကိုကြည်ရှိစီတိန်းတာလေမင်းသားတို့ကမိတာကအောင်ဝင်းစောကအဲ့နာမိတာမဟုတ်ဘူးလေအောင်ဆောင်မိတာကဒေသရှင်းလုံးမှာပါလို့တန်လို့တရားမှမိတာလေအဝေးကြီးကသူဒီစလန့်နဲ့ကြည်တာနဲ့အောင်ဆောင်နဲ့ပတ်သက်ကြောင်းရက်တက်ပွဲဟာတင်ပြထားတဲ့ချက်လည်းဘာမှမရှိဘူးဒီမိတဲ့စလန့်နဲ့ကြည်တာဟာအောင်ဆောင်နဲ့ပတ်သက်ကြောင်းတက်ပြီးထူအောင်မှာကတရားစွဲဖွဲ့ပြီးရက်တက်ပွဲထူအောင်မှာနော်အဲ့တော့ခုလက်ရှိလာပြောတယ်လူတယ်လူဖြစ်တဲ့လူရဲမှုကထွက်တာကတော့အောင်ဆောင်ရှိကသိမ်းထားတာမဟုတ်ဘူးအမှန်လည်းဟုတ်တယ်ဒီရင်မဲလာတို့မှာတွေ့တဲ့နေပေါက်သိနေတာဘူးစီဆောင်စနာကိုအောင်းဝန်းစောကခိုင်းထားတယ်အောင်းဝန်းစောနဲ့ပတ်သက်တဲ့ထောက်ထားဆောင်စနာနဲ့မတွေ့ဘူးဒါလို့ကျားလို့ဒါပဲမိရပ
ါအခုဖမ်းဆီးထားသူ၄ဦးအပြင်နောက်ထပ်တန်တရားရှိထားသူဦးအောင်ဝင်းခိုင်ကိုသူနေထိုင်ရာတကေတမြို့နယ်မှာဖမ်းဆီးခွင့်ဝရမ်းအပြင်တနိုင်ငံလုံးဘယ်နေရာမှာမဆိုဖမ်းဆီးခွင့်ပြုတဲ့ဝရမ်းထုတ်ပေးဖို့တရားလိုရှိနေဦးနေလားကရှောက်ထားခဲ့တာကိုမလို့အပ်ဘူးဆိုပြီးဒီခရိုင်အထူးတရားရုံးကပယ်ချထားခဲ့ပါတယ်။ဒါကြောင့်တိုင်းတရားရုံးမှာဆက်ပြီးတင်ပြလျှောက်သွားမယ်လို့ရှိနေကြီးဦးနေလားကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
။ပယ်ခဲ့တဲ့ကိစ္စပေါ်မူတည်ပြီးတော့အဲ့ပယ်ခဲ့တဲ့ဟာကိုဒီနေ့ကတော့ယုံကြည်မှုမရှိတော့ဘူးတကယ်။မနေ့ကဆရာဆရာရင်ရတယ်။ဒါမဲ့ဟိုခမန်းကြီးအဖေလာမဲ့ရုံးဖွင့်တဲ့ရက်သင်္ဃာနေ့မှာအဲ့ဟာကိုရောင်းတိုင်းဒီသာကြီးတရားလွတ်တော်ရာဇဝတ်ဆိုင်ရာပြည်သူမှုရှင်းသွင်းမှာဖြစ်ပ
ါဒီကနေ့အမှုစစ်ဆေးတာကိုလာရောက်လေ့လာတဲ့အရတားတဦးဖြစ်သူဦးမြင့်လွင်ခိုင်ကတော့ဒီမှုနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုခုလိုပြောပြခဲ့ပါတယ်
တေခံကကွင်းဆက်တွေပြည့်နေတဲ့သဘောတရားရှိနေတာပေါ့နော်အဲ့တော့တေခံကလွတ်နေတဲ့တို့တဲခံနေလွတ်နေတဲ့အတွက်အမှုတိဆောက်တဲ့အခါမှာတော့အခက်အခဲရှိနေမယ်လို့ထင်တယ်။အဲဒါအဲ့ဒီအတွက်ဒီလည်းသိတော့အားမရဘူးပေါ့နော်
။လက်ရှိဖမ်းဆီးထားတဲ့ဦးကြည်လင်းခါဖိုးတူးကိုကြိုတင်ချန်စီလူတက်မှုဥပဒေပုံမှ300နှစ်တက်လက်နက်ဥပဒေပုံမှ19ဆလူဝင်မှုဆိုင်ရာဥပဒေပုံမှ73တက်ဦးအောင်ဝင်းစောကိုကြိုတင်ချန်စီလူတက်မှုဥပဒေပုံမှ300နှစ်တက်လက်နက်ဥပဒေပုံမှ19ဆဦးစရာဖြိုးကိုလူတက်မှုပုံမှ300နှစ်ဆက်တွယ်ရေးဆိုင်ရာဥပဒေပုံမှ69လိန်လယ်မှုဆိုင်ရာဥပဒေပုံမှ420-468ထွက်ပြေးနေတဲ့ဦးအောင်ဝင်းခိုင်ကိုလူတက်မှုဥပဒေပုံမှ300နှစ်စတဲ့ပုံမှအသီးသီးတွေနဲ့မှုခင်းရက်တက်ဖွဲ့ကတရားစွဲဆိုပြီးတရားရုံးကိုတင်ပို့ထားတာပါအမှုကတော့အခုလာမယ့်တောက်ကြမက်လ31ရက်နေ့မှာဆက်လက်စစ်ဆေးသွားမှာဖြစ်ပါရဲ့ရှင်